ဒီ NCCD နဲ့ KIO ကဘိုးကော်မတီဝင်တွေတွေ့တဲ့ကိစ္စလေအဲ့ဆွေးနွေးပွဲကိစ္စနဲ့ပတ်သက်ပြီးနည်းနည်းပြောပြပါဦးစီဘာတွေများဆွေးနွေးကြပါလဲခင်ဗျာ
ကျွန်တော်တို့နဲ့ KIO ကောင်းဆောင်တဲ့တွေ့တာကအခုအဖြစ်ကျွန်တော်တို့နဲ့ဆွေးရနဲ့ဆွေးနွေးနေတဲ့အနေထားပေါ့ဗျာနော်နောက်အဲ့ဖြစ်စဉ်တွေတချို့တည်ဆွနေတဲ့ကိစ္စတွေဒါတွေအားလုံးကိုတို့တို့ရှင်းပြတာပါလမ်းကြုံလို့ပါမှားတော့ကျွန်တော်တို့ကိုတို့ကဒီနေ့ကနမှာတို့နဲ့အစိုးရဒီ UPWC နဲ့တွေ့တဲ့ပွဲမှာကျွန်တော်တို့ဖိတ်လိုက်တော့အမှကျွန်တော်တို့ဟိုရောက်သွားတယ်အဲဒီကနေအချိန်နဲ့နဲ့ရတယ်ကျွန်တော်တို့ရဲ့ဆွေးနွေးမှုအနေထားတွေကိုလည်းတို့ဘူကော်မတီအဖွဲ့ဝင်များကလည်းသိစေချင်တဲ့အချိန်နဲ့ကြောက်ပေါ်ကြဆန္ဒကြောက်ပေါ်လေကျွန်တော်တို့ဖိတ်လိုက်တာပါ
ကျားတို့အဲ့သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘလို့လေဒီကျွန်တော်တို့ဒီကြားနေတာပေါ့လေအစိုးရပဲပန်းရပြောနေတာဟော KIO ခေါင်းဆောင်တွေကဒီကိုနေရမှာပဲကိုနေပြီးတော့အပြင်မထွက်ကြဘူးအပြင်မထွက်တော့အမြင်မကျဲဘူးဖြစ်နေတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘူကျုပ်ကွန်မွန်ကနေပြီးတော့ဆရာတို့ကိုခေါ်သွားပြီးတော့ဆရာတို့ကိုယ်တိုင်ရှင်းပြတာဆိုပြီးတော့အဲ့ဒါမျိုးဝေဖန်တာတွေရှိပါတယ်ခင်ဗျာအဲ့ဒီဝေဖန်ချက်ကိုဘယ်လိုများပြောချင်ပါလဲခင်ဗျာ
သူတို့ဒီခေါင်းဆောင်တွေကဟိုစားအပြင်မထွက်ဘူးဆိုတဲ့ဟာကလည်းအလုံးမဟုတ်ဘူးလေတော်ဝင်ရှိတဲ့လူတွေထွက်ပါတယ်။နောက်ပြုနေတာကအစ်ခရစေလုံထားတာလည်းမဟုတ်တော့တခြားဘက်ကတော်ဝင်ကနေကောင်းဆောင်နေလို့လည်းလုံးလလသွားဖို့မသိသေးဘူးလေ
။နောက်တစ်ခုကပေါ့လေဒီဆွေးနွေးပွဲမှာဒီ NCC အဖွဲ့တွေနဲ့လည်းပြန်ပြီးတော့ဆွေးနွေးကြတယ်ပေါ့လေ။အဲ့ဒီမှာဒီငင်းကြိုင်းဆွေးနွေးပွဲတွေလုပ်နေတာတဲ့တစ်ချိန်တည်းမှာပေါ့လေ။ဒီတိုက်ပွဲတွေကကြိုကြားကြိုကြားဖြစ်နေတာနဲ့ပတ်သက်ပြီးတော့ဆရာတို့အဲ့ဒါကိုဘယ်လိုများဆုံးဖြတ်ပါလဲခင်ဗျာ
။ကျွန်တော်တို့လည်းမြင်တယ်အဲ့ဒါဒီကျွန်တော်ဒီမီတင်နာမှာသူတို့နှစ်ဖက်ကြည့်ဆုံးကျွန်တော်တို့ကတော့လိမ့်လာတူနေလည်းပဲတက်ကြတယ်အဲ့မှာသူတို့မီတင်နာမှာတွေ့တဲ့ပွဲမှာနှစ်ဖက်ကိုစလဲတွေပေါ့လေသူတို့တွေကအတိအအရင်တုန်းကသူတို့ချမှတ်ထားတဲ့အပေါ်မှာထိမ့်သိမ့်မှုစောက်ရှောက်မှုပေါ့ဗျာအဲ့မှာအားနည်းလို့တိုက်ပွဲပြန်ဖြစ်တယ်ဆိုတဲ့အကြောင်းအဲ့တော့သူတို့အရင်ကဆုံးဖြတ်ထားတဲ့တောက်တူမှုတွေကိုပြန်တယ်နှစ်ဖက်စလုံးကနေပြီးတော့မှပြန်တယ်ထိမ့်သိမ့်သွားဖို့ဆိုပြီးတော့မှအဲ့လိုတပက်ကအချိန်ကဘောလာရီချမှတ်တယ်။နောက်ပြီးတော့မှအဲ့ဒါလိုချမှတ်ရတဲ့အပေါ်မှာဒါတော့ဒီစောက်ကြီးလေးလာသွားဖို့ပေါ့လေ။တစ်ဖက်ပူးတွဲကိုစလဲတွေလည်းသူတို့ဖွဲ့လိုက်တယ်။အဲ့တော့အဲ့ဒီအစီအစဉ်ရဆိုရင်တော့ဒီနောက်ပိုင်းမှာတော့ဒီလေလာမဲ့အနေထားပုံကူဥတည်တယ်လို့တော့ကျွန်တော်မြင်တာပေါ့ဗျာ။လို့ဆရာတော့အဲ့ဒါတွေကတော့လက်တွေ့မှာအောင်တယ်မပေါ်သေးတော့လည်းအရင်ကစီစဉ်တိုက်တချို့နေရာမှာဖြစ်ရှိနေတာလည်းဖြစ်ကောင်းဖြစ်နိုင်မှာပေါ့လေ
ဟုတ်ကဲ့ဆိုတော့အခုဆိုလို့ရှိရင်ပေါ့လေဒီတိုက်ပွဲတွေဖြစ်တဲ့အပိုင်းမှာဒီအရင်ကသဘောတူညီထားတဲ့အတိုင်းပေါ့လေသူတို့ hotline တွေထားရှိတယ်ဥပမာဆိုလို့ရှိရင်မြောက်ပိုင်းတိုင်းစစ်ဌာနကျုံတဲ့ပေါ့လေဒီ KIO နဲ့ direct ဆက်သွယ်တဲ့နီးလန်းတွေရှိတယ်တခါဒီဘက်က MPC နဲ့ပေါ့လေလွှတ်ထားတဲ့ပေါ့လေနီးစနစ်ကော်မတီကနေပြီးတော့ဒီတိုက်ရိုက်ဆက်သွယ်တဲ့နီးတွေရှိတယ်အဲ့ဒီဆက်သွယ်တဲ့နီးတွေနဲ့ဆောင်ရွက်နေတာလည်းပဲသူတို့အဆင်မပြေတဲ့ဟာမှာနောက်တစ်ဖွဲ့ထပ်ဖွဲ့ပြီးတော့ဆောင်ရွက်လို့ရှိရင်ရောအဆင်ပြေမယ်လို့ဆရာအနေနဲ့ယူဆပါလားခင်ဗျာ
ကျွန်တော်အနေနဲ့တော့အခုကသူတို့ကဒီကြားလူတွေအပေါင်းမှာပေါ့နော်တက္ကနာဦးဒီနဲ့ပြန်ဖွဲ့မယ်အဲ့ဒါတော့နှစ်ပုံစံပေါ့ကြားလူတွေအပါဝင်ဆိုတာတော့ဒီဟိုအယက်သားပေါ့ဗျာနှစ်ဖက်ကနေဟိုဒီသူတို့လုပ်ငန်းမှာဝင်ရောက်ကူညီပေးနိုင်မဲ့လူတွေပါထည့်မယ်ဆိုတော့ဒါကအလုပ်ဖြစ်လာဖို့ကျွန်တော်မြင်တာတော့တော်စားဖို့တူတက်ကောင်းမွန်လာမဲ့အနေထားလို့ကျွန်တော်မြင်နေတယ
်နောက်ဆုံးအနေနဲ့ပေါ့လေဆရာကြီးဥမာအခုတက်မတော်ကအစိုးပြုထားတဲ့အချက်6ချက်ပေါ့လေအဲ့ဒီအချက်6ချက်ထဲမှာနောက်ဆုံးအချက်နှစ်ချက်ကိုဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနေသဘောမတူဘူးဆိုတဲ့အနေအထားမျိုးတွေဖြစ်နေကြတယ်ဆိုတော့အဲ့ဒီကိစ္စကဘယ်လိုပြေလည်အောင်ဆောင်ရွက်မှာလဲခင်ဗျအ
ဲအဲ့ဒါတော့ဒီကျွန်တော်နှစ်ဖက်ဆွေးနွေးတဲ့အပေါ်မှာမူတည်မှာလေဟောတဲ့ကလန်ဆွေးနွေးတဲ့ခါကျအခြေအနေလို့သိလက်ကြမှာပါကျန်တယ်လေ
ဒီကိစ္စနဲ့ပတ်သက်ပြီးတော့ KIO ဘိုးကော်မတီဝင်ရောဗာများပြောပါလဲခင်ဗျ
ကျွန်တော်လည်းအဲ့ဒီကိစ္စတွေကတော့အမှအထူးမပြောပြဘူးကျွန်တော်တို့ကိုကျွန်တော်တို့ကတော့အခြေအနေကိုပဲရှင်းပြလိုက်တယ်သူတို့သဘောထားတွေပါမှာဟိုပြောကြတာတော့သိမရှိဘူးကအဲ့ဒီအပေါ်မှာတော့သူတို့လည်းအမှန်တော့သူတို့လည်းမကြိုက်ပါဘူးသူတို့လည်းလက်မခံနိုင်ပါဘူ
းခင်ဗျာအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့